ဒီမိုကရေစီလူခွေးနဲ့အလုတ်သမားကြီးရအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မလင်နော့စကီဟာမနေ့ကအမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်တဲ့2013ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစားဆိုင်ရာသတင်းစာရှင်းလင်းပွဲကိုနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အတူတက်ရောက်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲအပြီးမှာလက်ထောက်နိုင်ငံခြားရေးဝန်ကြီးကို VOA Mandarin ဌာနရဲ့အမျိုးသမီးသတင်းတော်ကတွေ့ဆုံမေးမြန်းခွင့်ရခဲ့ရမှာမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အဓိကပြဿနာတွေနဲ့ပတ်သက်လို့မေးခွန်းတချို့မေးခွန်းရခဲ့တာကိုဒေါ်လာလာတန်းကပြန်လည်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ။
Thank you so much, Assistant Secretary, for talking to Voice of America. Regarding Burma, if the situation does not improve,
you and your colleagues will make sure that we let our nation's citizens know that we are not going to let them down. We are going to make sure that we are not going to let them down. We are going to make sure that we are not going to let them down. We are going to make sure that we are not going to let them down. We are going to make sure that we
Well, we have said to the Burmese government that we want our relationship to continue to get better and to move forward. But of course, we're capable of moving backward if the situation goes backward in Burma. I don't think we're at that point.
ကျွန်တော်အနေနဲ့မြန်မာစုအကိုပြောခဲ့ပြီဖြစ်ပါတယ်။နိုင်ငံဆက်ဆံရေးဆက်လက်ကောင်းမွန်အောင်ဆောင်ရွက်ဖို့ကျွန်တော်တို့ဘက်ကလိုလားပါတယ်။ဆက်ဆံရေးတိုးတက်အောင်လည်းရှေ့ဆက်ဆောင်ရွက်သွားဖို့တိုက်တွန်းခဲ့ပြီဖြစ်ပါတယ်။ဒါမဲ့လို့လေမြန်မာနိုင်ငံမှာအခြေအနေဟာဆိုးဝါးလာတယ်ဆိုရင်ကျွန်တော်တို့ဘက်ကလည်းနောက်ပြန်ဆုတ်နိုင်ပါတယ်။ဒါမဲ့လောလောဆယ်မှာအဲ့ဒီအခြေအနေမရောက်သေးဘူးလို့ပြောရမှာပါပဲ။လက်ရှိအခြေအနေမှာမြန်မာနိုင်ငံအသိကိုအဖြေရခတ်တဲ့မိကွန်းတွေအမေးခံနေရတဲ့အခြေအနေကိုရောက်နေပါတယ်။အခြေခံကြတဲ့ကိစ္စရပ်တွေဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအပြင်စစ်တပ်ရဲ့အခမ်းကဏ္ဍ2015မှာကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတပါမလား။တိုင်းဒေသလူနည်းစုတွေနဲ့ပြုလုပ်နေတဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုအခြေအနေဒါတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာမြန်မာနိုင်ငံကရင်ဆိုင်နေရတဲ့အခြေအနေပါအစိုးရတွေမှာရောအစိုးရပြင်ပမှာရောပြည်ပြင်ပြောင်းလဲရေးကိုလိုလားသူတွေနဲ့ကျွန်တော်တို့ထိတွေ့ဆက်ဆံပြီးဒီဖော်ဆောင်မှုကိုရှေ့တိုးဆောင်ရွက်ဖို့ဖီအားပေးတိုက်တွန်းခဲ့ရလေဖြစ်ပါတယ်အခုလိုတိုက်တွန်းတဲ့အတိုင်းပဲလဲအကောင့်ထဲပေါ်လာလိမ့်မယ်လို့မျှော်လင့်ပါတယ
် Sometimes media is blamed for instigating
ကာတီးယားမီဒီယာအနေနဲ့အခြေအနေကိုပူဆိုးလောင်လှုံ့ဆော်ပေးတယ်လို့ပြစ်တင်ဝေဖန်ခြင်းခံခဲ့ရတာတွေတွေ့ရပါတယ်။ဒီအမြင်ကိုလက်ထောက်နိုင်ငံခြားရေးဝန်ကြီးအနေနဲ့သဘောတူပါသလား
? Well, there is irresponsible reporting in Burma as there is in any country in the world. But I think that what is behind the religious violence is not the media.
ဘာမှရှိတဲ့တခြားနိုင်ငံတွေလို့ပါပဲ။မြန်မာနိုင်ငံမှာလည်းတောင်မဲ့သတင်းဖော်ပြမှုတွေရှိတာတွေ့ရပါတယ်။ဒါပေမဲ့ဘာသာရေးကြမ်းဖက်မှုနောက်ွယ်မှာလှုပ်ဆောင်နေတာကသတင်းမီဒီယာကမဟုတ်ပဲမြန်မာသမ္မတဦးသိန်းစိန်ပြောခဲ့တဲ့အတိုင်းပဲမကြသေးမီကမန္တလေးမှာဖြစ်ခဲ့တဲ့ကြမ်းဖက်မှုနောက်ွယ်မှာစနစ်တကျစီယုံလှုံ့ဆော်မှုရှိနေတာတွေ့ရပါတယ်ဒီကြမ်းဖက်မှုကိုဘသူတွေကကျူးလွန်နေဆိုတာကိုရှာဖွေဖော်ထုတ်ဖို့ကအစိုးရရဲ့တာဝန်ပါလူတွေကိုတတ်တာတွေနေအိမ်တွေကိုမီးရှို့ခဲ့တာတွေကိုပေါ့သတင်းမီဒီယာကိုအပြစ်မတင်သင့်ပါဘူ
း Final question Does the United States have any plan to prevent
နောက်ဆုံးမိကွန်းပါ cyber internet ပေါ်မှာအမုန်းတရားပွားစေတဲ့ hate speech မျိုးကိုဟန်တားပေးဖို့ဒါမှမဟုတ်ဟန်တားရမှာမြန်မာအစိုးရကိုအကူအညီပေးဖို့အမေရိကန်အစိုးရအနေနဲ့အစီအစဉ်ရှိပါသလား
We're very concerned about the attacks cyber attacks that have been launched against some activists in Burma who have opposed this campaign of religious hatred that some of the nationalist groups have
မြန်မာနိုင်ငံမှာလူခွေလှုပ်ရှားသူတချို့အပေါ်အင်တာနက်ပေါ်ကနေတိုက်ခိုက်မှုတွေပြုလုပ်နေတာတွေ့ရလို့အမေရိကန်ပြည်ထောင်စုအနေနဲ့တိတ်ကိုစိုးရိမ်မခင်ဖြစ်မိပါတယ်။တချို့မျိုးချစ်ဝါဒီအုပ်စုတွေကမြန်မာနိုင်ငံမှာစတင်ခဲ့တဲ့ဘာသာရေးအမုန်းတရားပွားစေတဲ့လှုပ်ရှားမှုတွေကိုဒီချင်းချောက်ခံရတဲ့လူခွင့်လှုပ်ရှားသူတွေကစန့်ကျင်ပြောဆိုခဲ့ကြတာပါ။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကကျွန်တော်မြန်မာနိုင်ငံကိုရောက်စဉ်ပြည်ထောင်ဝန်ကြီးဌာနအပါအဝင်မြန်မာအစိုးရကိုဒီအင်တာနက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပေးဖို့တိုက်တွန်းပြောကြားခဲ့သလိုချင်းယောက်ခံကြရတဲ့လူခွင့်လှုပ်ရှားသူတွေကိုလည်းအကာအကွယ်ပေးဖို့ကျွန်တော်တိုက်တွန်းခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေဘက်ကအကူအညီတောင်းခံလာရင်လေအမေရိကန်ပြည်ထောင်စုဘက်ကအကူအညီတုံ့ပြန်ဖို့အစဉ်သင့်ပါပဲ။